Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဧပြီလ29ရက်စနေနေ့ညနေ 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ဆုံးချိန်မစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထံအစီအခံတင်ပြထားတဲ့အကြောင်းအင်ဂျီရောကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာမွေးစီဝါတိုက်ဖြတ်ရေးဦးစားပေးဖို့ဖိလစ်ပိုင်သမ္မတဒူတာတေကတိုက်တွန်းလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
It's a false standard 100 days but I have to tell you I don't think anybody has done what we've been able to do.
သမ္မတသက်တမ်းရက်ပေါင်း100အတွင်းဆောင်ရွက်ခြင်းနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုသွားတာပါ။ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ထုတ်ဆိုနိုင်ရေးညှိနှိုင်းဆွေးနွေးတာကိုရပ်တန့်ထားဖို့တောင်းဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်တွင်ဦးနဲ့ကိုညံဝဲအောင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကနောက်ဆုံးချိန်မစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားကြောင်းအင်ဂျီရိုကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကတော့ပြစ်လွတ်ပြီးတိတ်မချခင်မှာပဲကုန်းတွင်းမိုက်မှာပြစ်ချသွားခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရိုပြန်ချားရုံးကထုတ်ပြန်တဲ့အချင်းယုံချင်ညာချက်ထက်မှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားရတဲ့အကြောင်းဖော်ပြထားပါတယ်။အင်ဂျီရိုကထုတ်ပြန်ချက်ထွက်ပေါ်လာပြီးတိတ်မချခင်မှာပဲတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကလူများလေးစားခံရတဲ့သမ္မတရဲ့ဆန္ဒတွေကိုမြောက်ကိုရီးယားကမစ်ဆိုင်းတုံးပြစ်လွတ်စမ်းသပ်ပြီးမထင်မဲ့မြင်ပြစ်မှုလိုက်တဲ့စိုးရွားတဲ့အပြစ်မှုဖြစ်တဲ့အကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံကယောဟန်သတင်းဌာနကတော့မြောက်ကိုရီးယားရဲ့ပထမတက်မစ်ဆိုင်းတုံးတစ်စင်းကိုဒီကနေ့စိုးရွားမှာပြစ်လွတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားပေါ်အမြန်ဆုံးအေးအေးခံတွေ့ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပြီးနိုင်ငံပိုင်းအကြံမှာပဲမြောက်ကိုရီးယားကစမ်းသပ်မှုပြစ်လွတ်ခဲ့တာပါ။
In light of the growing threat, the time has come for all of us to put new pressure on North Korea to abandon its dangerous path.
မြောက်ကိုရီးယားရဲ့အနေအချင်းမလာရဲ့လုံရက်တွေကိုဆွလွတ်ဖို့ဖိအားတွေထပ်ပေးဖို့လိုအပ်တယ်လို့မြောက်ကိုရီးယားကဆွဆူဝါတစ်ခုခုလုံမလာခင်မှာကြိုတင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးတီလာဆန်ကတိုက်တွန်းသွားတာဖြစ်ပါတယ်။အမေရိကန်စစ်တပ်ပစိဖိတ်ဒေသကွဲတပ်ဖွဲ့ရဲ့တပ်မှူးဒေးဗစ်ပန်ဟမ်ကတော့ပြောင်းရွှေ့မြို့မြောက်ဘက်ကပတ်ချန်လေရင်ွေးအနီးကနေလွတ်တင်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားပိုင်နက်ကိုမကျော်နိုင်ခဲ့ဘူးလို့အတည်ပြုပြောဆိုခဲ့တာပါ။မစ်ဆိုင်းတုံးဟာမြောက်အမေရိကကိုချင်းချောက်နိုင်စွမ်းမရှိဘူးလို့မြောက်အမေရိကလေကြောင်းရန်ကာဝေးတက်နိုရက်ကဆုံးဖြတ်ခဲ့တဲ့အကြောင်းလဲတပ်မှူးပန်ဟမ်ကပြောဆိုခဲ့ပါတယ်
။အမေရိကန်ဘူအစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အခြေအနေမျိုးကိုရှောင်လွှဲဖို့အတွက်အစိုးရအသုံးစည်းယာယီဥပဒေမူကြမ်းတစ်ခုကိုကွန်ဂရက်လွှတ်တော်မှာပြဋ္ဌာန်းလိုက်တာကြောင့်ရှေ့သတင်းပါတီလွှတ်တော်အမတ်တွေအလို့ဆက်လုပ်နိုင်မှာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုတောက်ကြနေနှောင်းပိုင်းမှာသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။အစိုးရအသုံးစည်းဥပဒေမူကြမ်းကိုအောက်လွှတ်တော်မှာပါတီနှင်အစလုံးရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့ပြီးနောက်အထက်လွှတ်တော်ကလည်းတောက်ကြမနေတော့ကကန့်ကွက်သူမရှိအတန်းနဲ့ထောက်ခံအတည်ပြုခဲ့တာဖြစ်ပါတယ်။အစိုးရအသုံးစည်းနဲ့ပတ်သက်လို့အခုလိုယာယီအတည်ပြုလိုက်တာကြောင့်မစ္စတာထရန့်သမ္မတဖြစ်လာပြီးရပောင်းတရားပြည့်တဲ့ဒီနေ့မှာအစိုးရရန်ရအတော်များများရပ်တန့်သွားမဲ့အရေးကိုရှောင်လွှဲနိုင်ခဲ့ပါတယ်။ဒါကြောင့်စတင်မှာ30မှာတက်တန်းကုံဆုံးမဲ့ဘန္နာနှစ်တစ်ခုလုံးအတွက်အသုံးစည်းကိစ္စကိုရှေ့သတင်းပတ်တွေလွှတ်တော်မှာဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရအသုံးစည်းအတည်ပြုနိုင်မဲ့နောက်ဆုံးအဆင့်ကိုကြော်လွှားနိုင်မယ်လို့လွှတ်တော်အမတ်တွေကပြောနေပေမဲ့ကာကွယ်ရေးအသုံးစည်းလိုကိစ္စပေါင်းရင်အခြားကိစ္စအတော်များများမှာအခက်ကြုံရဖွယ်ရှိနေပါတယ်။ပြည်တွင်းအသုံးစည်းအတွက်ဒီအသုံးစိတ်ပို့ပြီးလို့ရဲဆိုပြီးဒီမိုကရက်တစ်ဘက်ကပြောနေချိန်မှာသမ္မတထရန့်ကတော့စီးရေးအသုံးစိတ်အတွက်ဒေါ်လာဘီလီယံ30တိုးပြီးတောင်းခံထားပါတယ
်အမေရိကန်မှာခွင့်ပြုချက်ဝင်ရမ်းမပါပဲကြားပြတ်ထောက်လန်းမှုတွေနဲ့ပတ်သက်လို့2013ခုနှစ်မှာပြဿနာတွေပေါ်ခဲ့ရပြီးတဲ့နောက်အခြေရင်ပြောစရာဖြစ်ရဆုံးကိစ္စတစ်ခုဖြစ်တဲ့အစီအစဉ်ကိုအမျိုးသားလွန်ကြုံရေးအေဂျင်စီ NSC ကရပ်ဆိုင်းလိုက်ပါတယ်အမေရိကန်ကစောင့်ကြည့်ထောက်လန်းနေပြီးနိုင်ငံရေးချမ်းမှာရှိနေတဲ့သူတွေနဲ့ပတ်သက်လို့ရည်ညွှန်းဖော်ပြထားတဲ့အမေရိကန်နိုင်ငံသားတွေရဲ့အီးမေးလ်တွေတယ်လီဖုန်းတွေကနေစာရေးဆက်သွယ်မှုတွေကိုကြားပြတ်စုဆောင်းတော့မှမဟုတ်တဲ့အကြောင်းမနေ့ကပဲ NSC ကကြေညာလိုက်တာပါဒီဘက်မှာအမေရိကန်ကစောင့်ကြည့်ထောက်လန်းခံရသူတွေနဲ့ဓာတ်ရိုက်ဆက်သွယ်မှုတွေကိုသာဆက်လက်စုဆောင်းသွားမယ်လို့လည်း NSC ကပြောပါတယ် ချမ်ဖက်ဝါရီတွေနဲ့အဆက်အသွယ်ရှိနေနိုင်တဲ့သူတွေကိုတခြားကိစ္စတွေနဲ့ပတ်သက်လို့စောင့်ကြည့်ထောက်လှမ်းနေတဲ့သူတွေကိုပါခြေရခံရမှာကြားပြတ်ထောက်လှမ်းမှုတွေကအရေးပါအရာရောက်ပြီးဥပဒေနဲ့ညီရဲအကြောင်းလဲ NSC ကကာကွယ်ပြောဆိုထားတာပါ။ပုဂ္ဂလိကလူလောက်ခွင့်ကိုလူလားသူတွေကတော့ကြားပြတ်ထောက်လှမ်းတဲ့လုပ်ရဟာကျိုးချောင်းခိုင်လုံမှုရှိပဲရှာဖွေစစ်ဆေးမှုတွေကိုတားမြစ်ထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်ရောက်နေတဲ့အကြောင်းထောက်ပြကြပါရစေ။ပြည်ပထောက်လှမ်းရေးဆိုင်ရာအရုပ်တွေကကြားပြတ်ထောက်လှမ်းမှုတွေလှုပ်ဆောင်နေတာဖြစ်ပေမဲ့လည်းဥပဒေနဲ့မညီတဲ့ဖြစ်ရပ်တွေလည်းရှိခဲ့တဲ့အကြောင်းအနေနဲ့ပြန်လည်သုံးသပ်မှုတွေမှာတွေ့ရှိထားတာပါ။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့လည်းကြားပြတ်ထောက်လှမ်းတဲ့လူရဲမျိုးတွေကိုစောင့်ကြည့်ကဲခတ်ရတဲ့လွှတ်တော်နဲ့ပြည်သူ့တရားရုံးတွေကိုအစိုးရကတင်ပြမှုတွေရှိတဲ့အကြောင်းအနေနဲ့ပြောပါရစေ။ဒီမခွဲထက်ထက်တော်အမှတ်တူဖြစ်တဲ့ရွန်ဒူဟိုင်ဒင်ကတော့ကြားပြတ်ထောက်လှမ်းတဲ့လူရဲတွေကိုအဆုံးသတ်ဖို့သူ့အနေနဲ့နှစ်ပေါင်းများစွာကြိုးစားခဲ့ရတဲ့အကြောင်းနဲ့အမျိုးသားလူညီရေးအေဂျင်စီရဲ့ဆုံးဖြတ်ချက်ကိုလည်းကြိုဆိုလိုက်တဲ့အကြောင်းပြောဆိုခဲ့ပါရစေ။
အမေရိကန်သဘောဝပတ်ဝန်းကျင်ကာကွယ်ထင်းသေးရေးအေဂျင်စီ EPA ရဲ့ website မှာသမရဟောင်းအိုဘားမားလက်ထက်တုန်းကရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့သိပ္ပံဆိုင်ရာအကြောင်းပြချက်တွေရှင်းပြထားတာကိုသမရထရမ့်အစိုးရက EPA ရဲ့ website ကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ဒါဟာသမရထရမ့်အစိုးရရဲ့သဘောထားကိုထင်ရှားစေပါတယ်။အေဂျင်စီအနေနဲ့သမရထရမ့်နဲ့EPA အကြီးအကဲ Scott Pruitt တို့ရဲ့လမ်းညွှန်မှုတွေအတိုင်း EPA ကသွားမဲ့လမ်းကြောင်းတစ်ခုထင်ရှားစေမဲ့အရာတွေကို website ပေါ်မှာအပြောင်းလဲလုပ်သွားမယ်လို့ EPA ရဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီကြေညာချက်ကိုတောက်ကြနေတော့ကထုတ်ပြန်ခဲ့တာဖြစ်ပြီးရာသီဥတုနဲ့ပတ်သက်လို့သိပ္ပံပညာရှင်တွေနဲ့လှုပ်ရှားသူတွေကသမရထရန့်ရဲ့သဘောထားကိုကန့်ကွက်ဖို့ရာသီဥတုထိန်းသိမ်းရေးပြည်သူလမ်းလျှောက်ပွဲတစ်ရက်ကိုဒီကနေ့စနေနေ့ Washington DC မှာမလုပ်ခင် EPA ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။သမရထရန့်ကတော့လူတွေလှုပ်ဆောင်ချက်ကြောင့်ရာသီဥတုဖောက်ပြန်ပြောင်းလဲရတယ်ဆိုတာကိုမယုံကြည်သူဖြစ်ပါတယ်။
ဒီဝေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကအတန်မြန်မာဘာသာစစ်စစ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က၄ရက်ကြာအရှိတောင်အရှေ့နိုင်ငံများအတွင်းအာဆီယံစည်းဝေးပွဲရဲ့နောက်ဆုံးနေ့ဖြစ်ကျင်းပနေတဲ့ထိပ်သီးညီလာခံမှာမွေးစည်းဝါးမှောက်ကွပ်မှုရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတကမင်းငွန်းနဲ့မှအလေးထားပြောကြားသွားပါတယ်။မွေးစည်းဝါးမှောက်ကွပ်မှုကဖြစ်ရှင်းလို့မရနိုင်တဲ့ပြဿနာတစ်ခုမဟုတ်သလိုပူးပေါင်းဆောင်ရွက်မှုတွေနိုင်ငံရေးဆန္ဒတွေနဲ့တိုက်ပြတ်သွားလို့ရနိုင်တဲ့အကြောင်းအာဆီယံလက်ရာဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်တာပါ။မွေးစည်းဝါးကင်းစင်နဲ့အာဆီယံဒေသဖြစ်ထူထောင်သွားဖို့လေတူဝင်စင်နေကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတိုက်တွန်းသွားပါတယ်။အာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းပိုင်ဆိုင်မှုအတွက်ညှင်းပွားနေတဲ့တောက်တရုတ်ပြည်လည်မှာတရုတ်နိုင်ငံကဩဇာချက်ထွင်လာနေတာကိုဝေဖန်ပြောဆိုလာမျိုးမကြားရတဲ့အတွက်လဲတရုတ်နိုင်ငံကဒေသတွင်းမှာတန်တမာရေးစီးပွားရေးအရဩဇာညောင်းလာနေတာကိုပြတ်သားတဲ့လက္ခဏာတစ်ခုဖြစ်နေမြင်နေကြတာပါ။ညီလာခံပြီးထုတ်ပြန်တဲ့ကြေညာချက်မှာလဲတောက်တရုတ်ပြည်လည်ရေးနဲ့ပတ်သက်လို့အညှင်းပွားနေတဲ့နိုင်ငံတစ်ခုခုရဲ့အမည်ကိုမဖော်ပြတာမျိုးရေဝီရဆန်ဆန်ပြောဆိုလာမျိုးကတွင်နယ်လို့လဲအကဲခတ်တွေနဲ့မီဒီယာတွေကခံမှန်းနေကြပါတယ်။အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အရှေ့ဖိလစ်ပိုင်နိုင်ငံကသမ္မတဒူတာတေအပြင်ဗီယက်နမ်၊အင်ဒိုနီးရှား၊ဘရူနိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့လဲတွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာနိုင်ငံကရခိုင်ပြည်နယ်တင်းကျင်းအေးချမ်းအောင်ပုံမှန်ကျူးပန်းမှုတိုက်တွန်းခဲ့တဲ့အကြောင်းအန်တာရာသတင်းကဖော်ပြခဲ့ပါတယ်။မြန်မာဆိုအနေနဲ့ရခိုင်ရေးကိုဖြစ်ရှင်းရမှာကဲကဲလို့ရှိနေပေမဲ့တိုးတက်မှုတွေရအောင်ကြိုးပမ်းဖို့စိတ်ပိုင်းပြတ်ထားတဲ့အကြောင်းအင်ဒိုနီးရှားသမ္မတနဲ့တရားတွေ့ဆုံတွေမှာပြောဆိုခဲ့တယ်လို့လည်းသတင်းကကိုကားဖော်ပြထားပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံတိုင်ပင်မှာပဲကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲတွေမနေ့ကအဆုံးသတ်ရမှာတော့မြောက်ကိုရီးယားရဲ့ပက်ထိန်တပ်ဒုံးနဲ့နျူကလ িয়ার ဆန်တက်မှုတွေပေါ်မှာစိုးရိမ်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
ရိုမန်ကက်သလစ်ခေါင်းဆောင်ပိုယမ်မင်းကြီးဖရန်စစ်ရဲ့အီဂျစ်နိုင်ငံတမိုင်းဝင်ခီဒုတိယမြောက်နေ့ဒီကနေ့မှာတော့ပြည်သူလူထုကိုအားကစားကွင်ကြီးတဲ့တွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။သူ့အတွက်လူညုံရေးတိုးမြင့်ချထားပေးတယ်ဆိုပေမဲ့ကန်ရိုမျိုးတော်ကအားကစားကွင်ကြီးတဲ့ကိုပိုယမ်မင်းကြီးကသူ့ရဲ့အပြာရောင်ဖီယက်ကားလေးနဲ့ဆက်ရောက်လာခဲ့တာပါ။အဲဒီနောက်မှာကောက်ကွင်းသုံးအမိုးဖွင့်ကားလေးနဲ့အားကစားကွင်ရဲ့ထောင်းနဲ့ကြည့်တဲ့ပရိသတ်ကိုလှည့်လည်နှုတ်ဆက်ချိန်မှာလူတွေကလည်းဗာတီကန်အလံနဲ့အဝါရောင်ဘောလုံးတွေနဲ့အဝေးရန်နှုတ်ဆက်ခဲ့ကြပါတယ်။လုံညုံကြီးအတွက်တန်ကြက်ကကားသုံးဖို့သူ့ကိုအကြံပေးခဲ့ပေမဲ့ပိုယဟန်မင်းကြီးကတော့ညှင်းဆိုခဲ့ပါတယ်။လူကြီး92တန်းရှိတဲ့အီဂျစ်နိုင်ငံမှာကော့ပတစ်ခရစ်ယာန်10တန်းနီးပါးရှိပေမဲ့အရှေ့အလယ်ပိုင်းဒေသမှာခရစ်ယာန်ဘာသာဝင်တွေကလူနည်းစုဖြစ်ပါတယ်။ဒ ပြီးခဲ့တဲ့နှစ်တွေအတွင်းဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS တွေးကြွတွေကခရီးယန်ဘာသာဝင်အများအများကိုအဲ့ဒီဒေသကထွက်သွားအောင်လုပ်ခဲ့ပါတယ်။ IS တွေးကြွတွေကသူတို့တိုက်ခိုက်ပါတယ်လို့ပြောတဲ့ဒီလအစောပိုင်းအီဂျစ်ကခရီးယန်ဖိအားကြောင့်၃ခုတိုက်ခိုက်မှုအတွင်းလူ40ကျော်သေဆုံးခဲ့ရပါတယ်။ခရီးယန်ဘာသာဝင်နဲ့မွတ်စလင်တို့ကြားဆက်ဆံရေးတိုးတက်စေဖို့ရည်ရွယ်ချက်နဲ့ပိုဟန်မင်းကြီးကအီဂျစ်နိုင်ငံကိုအခုလိုတမိုင်းဝင်နှစ်ရက်ကြာခီးတွားရောက်နေတာပါ။တောက်ကြနေတုန်းကပဲပိုဟန်မင်းကြီး Francis ကကော့ပတစ်ခရီးယန်ဖိအားရှိကိုကြောင့်ဖြစ်တဲ့ Saint Mark's Cathedral မှာလုပ်တဲ့ဝတ်ပြုပွဲကိုလည်းတွားရောက်ခဲ့ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာလှုပ်လှမ်းမဲ့နှုန်း73ရာခိုင်နှုန်းနဲ့စီးပွားရေးကျဆင်းမှုတွေကြုံနေရတာတွေကိုဖြေရှင်းဖို့ရည်ရွယ်ထားတဲ့အစိုးရရဲ့ချွတ်ချန်ချူတာရေးအစီအစဉ်တွေကိုအလုပ်သမားတမကတွေကဦးဆောင်ပြီးနိုင်ငံအနှံ့ဆန္ဒပြနေတဲ့အတွက်အများပြည်သူသိယူပို့ဆောင်ရေးလုပ်ငန်းတွေကျောင်းတွေဘန်တွေတော်တော်များများကိုပိတ်ထားပါရဲ့။အလုံမစင်းတဲ့လူတွေအလုံမရှိတော့အလုပ်ကိုမသွားနိုင်ရတဲ့တန်းနဲ့ချီတဲ့လူတွေကလည်းကိုယ့်အိမ်ထဲမှာပဲနေနေကြရတာပါ။ထောင်တောင်းချီတဲ့လူတွေကတော့မနေ့တုန်းကလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ပြီးလမ်းတွေကိုလည်းပိတ်ဆို့တားဆီးထားခဲ့ကြပါရဲ့။အကြီးဆုံးဆန္ဒပြပွဲတွေကတစ်ခုဖြစ်တဲ့ Rio de Janeiro မြို့ကလွတ်တော်ရှိမှာလူပေါင်းထောင်ချီစုဝေးဆန္ဒပြရမှာတော့ဆန္ဒပြသူတွေကိုရှင်းလင်းမှုကြိုးပမ်းတဲ့ရဲတွေနဲ့အထူးကြုံတွေဖြစ်ခဲ့တာပါ။ရဲတွေကမျက်ရည်ပုံးတွေပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းဂဲတွေနဲ့ပြန်လည်ပစ်ပေါက်ခဲ့ပါရဲ့။ Sao Paulo မြို့ကဆန္ဒပြပွဲမှာလည်းအထူးကလမ်းမကြီးတွေကိုပိတ်ဆို့တားဆီးထားတဲ့ဆန္ဒပြသမားတွေကိုရှင်းလင်းမှုရဲတွေကမြေရုပ်ပုံးတွေရောဘာချီစံတွေကိုအသုံးပြုခဲ့ပါတယ်။ပင်စင်ယူခွင့်ရှိတဲ့အသက်အရွယ်ကိုတိုးမြင့်မှုပါဝင်ပင်စင်စနစ်ပြုရင်ပြောင်းလဲရေးလူသမားဥပဒေတွေပြင်ဆင်ရေးစရဲ့စုပြည့်ချက်တွေနဲ့သမရမတ်ကတ်တမှာဥဆောင်တဲ့အလယ်လက်ရာရေးဘရာဇီးအစိုးရရဲ့ချွေးရံချွေးတာရေးအစီအစဉ်တွေကိုလက်မခံတဲ့လူသမားတမကတွေကဆန္ဒပြပွဲတွေကိုဥဆောင်ကျင်းပနေတာပါ။ဘရာဇီးနိုင်ငံမှာနှစ်ပေါင်း20အတွင်းပထမဆုံးကျင်းပသွားတဲ့အထွေထွေစပိတ်ကိုတော့စင်တင်းငွေသတင်းပတ်ကုံနဲ့ဒီလနေ့မှာကြောက်မယ်အလုသမားနေအားလည်းရရှိမတိုင်မီတောက်ချန်နေကဆက်လို့24နာရီကြာဆင်နွှဲနေတာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကဥမင်လှိုင်ကူတွေကိုအမေရိကန်အာဖဂန်ပူးပေါင်းတပ်တွေကစီးနင်းတိုက်ခိုက်ခဲ့ရမှာအာဖဂန်အခြေစိုက်အဲဆီသွေးကြွအဖွဲ့ထိတ်တန်းကောင်းဆောင်စော်ဘွားတူဦးတည်ဆုံသွားပုံရပြီးအမေရိကန်တပ်ဖွဲ့ဝင်အထူးတပ်ဖွဲ့ဝင်တို့တည်ဆုံခဲ့ရပါတယ်မိုမန်တိုင်ဝမ်ဒေသမှာ3နာရီကြာတိုက်ခိုက်မှုအတွင်းအာဖဂန်နစ္စတန်ကိုရာဆန်ခရံရဲ့အဲဆီသွေးကြွခေါင်းဆောင်အဗ်ဒူဟာစစ်မရှိမလားတည်ဆုံးခဲ့ပုံရတယ်လို့ပေရွန်တိုဂွန်စစ်တပ်ကကပြောပါတယ်။ဟာစစ်နဲ့အတူအခြား IS တပ်ဖွဲ့ဝင်35ဦးလည်းတည်ဆုံးခဲ့ရတယ်လို့ပေရွန်အရာရှိတွေကပြောပြီးအမေရိကန်စစ်သည်2ဦးတည်ဆုံးသွားတာဟာအချင်းချင်းမှားပစ်လို့တည်ဆုံးရတာလားဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ IS တပ်ဖွဲ့ဝင်2000နဲ့3000ကျားရှိနိုင်တယ်လို့ထောက်လှမ်းရေးနဲ့စစ်ဘက်ဆိုင်ရာအရာရှိတွေကခန့်မှန်းထားကြပေမဲ့အခြားစီးရီးသုံးတဲ့သူတွေကတော့ယာကနန်းလောက်သာရှိတယ်လို့ပြောနေကြပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ American သမ္မတ Trump ရဲ့ရက်ပေါင်း100ဆောင်ရွက်ခြင်းနဲ့ဒီနိုင်ငံသားရဲ့မူဝါဒအကြောင်းတွေကိုတင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့အပေါ်သဘောကျတယ်မကျဘူးဆိုတဲ့ပြင်းပြတဲ့သဘောထားခံစားမှုတွေကိုဖန်တီးပေးသူတစ်ယောက်ပါ။သူ့ရဲ့သမ္မတသက်တမ်းရက်ပေါင်း100ပြည့်တဲ့အချိန်ဟာသူ့ဆက်လက်ကောင်ထည်ဖော်နေစေနိုင်ငံသားရဲ့မူဝါဒတွေရဲ့တည်ရောက်မှုတွေအပေါ်အငင်းပွားစရာတွေနိုင်ငံတကာတင်းမာမှုတွေဖြစ်နေတဲ့အချိန်ဖြစ်ပါတယ်။သမ္မတထရမ့်ရဲ့တွဲခေါ်ယူဆချက်အရှိအလားအလာတွေနဲ့သူ့ရဲ့အစောပိုင်းဆောင်ရွက်ချက်တွေအပေါ်ပြင်းထန်တဲ့ဝေဖန်မှုတွေရှိနေတဲ့အခြေအနေတွေကိုအင်ဖြူရောဆိုင်ရာ VOA သတင်းတောက်ပီတာဟိန်လင်းကသတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်။သမ္မတထရမ့်ရဲ့သမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမရက်ပေါင်း100အတွင်းရက်ပေါင်း99ရက်နေမှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေထဲမှာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့နိုင်ငံသားရဲ့မူဝါဒကိုနိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကုလသမဂ္ဂမှာခြားပြပြောဆိုပါရယ
် The policy of strategic patience is over
ဆိတ်ရှိတီးခံပေးတဲ့မူဝါဒကကုန်သွားပါပြီဆက်ပြီးတီးခံနေမယ်ဆိုရင်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်နေတယ်ဆိုတာကိုလက်ခံနေတယ်ဆိုတဲ့အတိပ္ပယ်တက်ရောက်သွားပါလိမ့်မယ်
ထရမ့်ကိုယ်တိုင်ကရက်တရားဆိုတာကိုတိတ်အရေးကြီးတယ်လို့သဘောမထားကြောင်းပြောပါတယ
်
ရက်ပေါင်း100ဆိုတဲ့တိုင်းတာချက်ဟာမာယွင်းတဲ့အရာတစ်ခုပါဒါပေမဲ့ခင်ဗျားတို့ကိုကျွန်တော်ပြောချင်တာကရက်ပေါင်း100အတွင်းမှာကျွန်တော်တို့လှုပ်ဆောင်နိုင်တယ်လို့ဘယ်သူကမှမလုပ်နိုင်ခဲ့ပါဘူးလို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။အင်ဖြူရောဝန်ထမ်းအရာရှိချုပ် Ryan Spreeper ကထရမ့်ရဲ့အတွေးအခေါ်ယူဆတွေကောင်းကြောင်ချီးကျူးပြောဆိုခဲ့တဲ့ဆိုတာကိုသမ္မတကရက်တရားပြည့်တဲ့အချိန်မှဖြစ်အသုံးချခဲ့ပါတယ်။ အရှေ့လေပိုင်းကမြေပြင်စစ်ပွဲကိုအမေရိကန်ပြည်ထောင်စုကစိတ်မဝင်စားဘူးလို့ Prebus ကပြောပါတယ်။ဒါပေမဲ့ Syria သမ္မတ Bashar al-Assad လိုရန်ဘက်တွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လို့ရအောင်တော့အမေရိကန်အစိုးရကလှုံ့ဆော်သွားမှာဖြစ်တယ်လို့ ISIS တွေကိုအမြင့်ပြချေမှုန်းရေးကိုလည်းဦးစားပေးလှုံ့ဆော်မှာဖြစ်တယ်လို့ဆိုပါတယ်။ဘာပဲဖြစ်ပြောဝေဖန်ရေးသမားတွေကတော့ Trump ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလွဲမှားမှုတွေနဲ့ပတ်သက်လို့ဝေဖန်ရှုံချကြပါတယ်။ငွေကိုလိုသလိုလှက်ကစားနေတဲ့သူတွေအဖြစ်တရုတ်ကိုအမြင့်တက်ပေးမယ်အကြောင်းနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့တွေကနေနှုတ်ထွက်ဖို့စဉ်းစားသွားမယ်ဆိုတဲ့အကြောင်းစတဲ့မဲဆွယ်စီယုံရေးကာလကပေးခဲ့တဲ့သူ့ရဲ့ကတိတွေကနေသူနောက်ပြန်ဆုတ်သွားတာကိုတိတိတသာတွေ့ရပါတယ်။ American တက္ကသိုလ်မဟာဌာနမှူး James Goldgear က Skype ပေါ်ကနေတဆင့် VOA ကိုအခုလိုပြောပါတယ
်။ I think the best thing I could say aboutThe first 100 days is that he's realized that the position
Mr. Xi Jinping kala long ga tu ye yatti pyo su chit de toror mya alaw ma phit bu so ran ne Tiong ne Russia lo nangan myu re ko chin kat de tu ye ni lan ne ko pyan tong tat pho lo le so ra di prathama yip paung tia twin ma tu tabaw paw la le lo pyo lo ya ba de
A chat lut daw ma ye nangan ye mu wara san ya a chan pe pauk ko haw Richard Fontaine ga do pyan dat re ko an a tin twa aw lou nai ga de Trump ye a so bai mu wara de chu ko chi chu pyo so ba de ဒါပေမဲ့သူရဲ့ခက်မှန်းလို့မရနိုင်တဲ့အရာတွေကအမေရိကန်ရဲ့မိတ်ဆွေတွေကိုဘဝင်မကျဖြစ်စေခဲ့တယ်လို့ဆိုပါတယ
်။ Allies don't like unpredictability and when you're talking about deterrence
မခက်မှန်းနိုင်တဲ့အရာတွေဆိုတာမဟာမိတ်တွေကမကြိုက်ကြပါဘူး။ချင်းချောက်ဟန်တားမှုတွေနဲ့ပတ်သက်ပြီးပြောဆိုတဲ့နေရာမှာခက်မှန်းလို့မရတဲ့အလေအထားကကောင်းတဲ့အတွေးခေါ်တစ်ခုမဟုတ်ပါဘူးဆိုပြီး Richard Fontaine ကပြောသွားတာဖြစ်ပါတယ်။အထက်လွတ်တော်မှမေခင်းဟာအကြောင်းအရာကိစ္စအတော်များများမှာသမထနဲ့အတိုက်အခံဖြစ်ခဲ့ပေမဲ့ကာကွယ်ရေးဝန်ကြီး James Mattis နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့အပါအဝင် Trump ဖွဲ့စည်းထားတဲ့မူဝါဒဆိုင်ရာချမှတ်တဲ့အဖွဲ့ကိုအလေးထားချီးကျူးပြောဆိုသွားပါတယ
် This National Security Team is a team that has been in combat
အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပါဝင်တဲ့သူတွေဟာလွန်ခဲ့တဲ့15နှစ်ကကောင်းဆောင်မှုအပိုင်းမှာဆက်ဆက်လုပ်ကင်ခဲ့သူတွေဖြစ်ပြီးအနှစ်သာရရှိရှိထိတ်ဆုံးကိုရောက်အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအထက်လွှတ်တော်အမတ်မေခင်းကပြောသွားပါတယ်ဒါပေမဲ့အန်ဒီယားရှိတဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာကိုတော့တုံးသက်သူတွေကြားခန့်မှန်းပြောဆိုရခဲ့တဲ့အနေအထားမှာရှိနေတော့မယ်ဖြစ်ပါတယ်ရပောင်းတရားနောက်ပိုင်းဆိုးရတဲ့အဖြစ်အပျက်တွေနဲ့ကြုံတွေ့လာရနိုင်တယ်ဆိုပြီးလူအများစုကစိုးရိမ်ကြပေမဲ့အခုရက်ထီတော့အဲ့ဒါတွေမတွေ့ရသေးပါဘူးရှင်အခုဆက်လက်ပြီးတော့သမ္မတထရမ့်လက်ထက်ပညာရေးဆိုင်ရာဆောင်ရွက်ချက်တွေကိုလည်းတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုကအစိုးရစာတင်ကြောင်းတွေမှာပြည်နယ်နဲ့ဒေသဆိုင်ရာအစိုးရတို့ရဲ့လုပ်ပိုင်ခွင့်နဲ့ဆောင်ရွက်ချက်တွေကိုဖက်ဒရယ်အစိုးရကဝင်ရောက်ဆွဲဖက်မှုတွေရှော့ချနိုင်ဖို့အတွက်ပညာရေးဝန်ကြီးဌာနကိုညွှန်ကြားတဲ့အမိန့်တရားသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာစာတင်ကြောင်းတွေပေါ်အမေရိကန်ဘဟုအစိုးရရဲ့ထိန်းချုပ်မှုနဲ့ကုန်ကျစရိတ်တွေကိုရှော့ချဖို့အလုံးစုံပြုပြင်ပြောင်းလဲမှုဆောင်ရွက်သွားမယ်။ဂျိုးပန်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်း VOA သတင်းတောက်Greg Flacus တင်ပြပို့ထားတာကိုကိုပန်းဒီကတင်ပြပေးပါမယ်ရှင်
။အစိုးရစာတင်ကြောင်းတွေမှာပြည်နယ်နဲ့ဒေသဆိုင်ရာအစိုးရတွေရဲ့လုပ်ပိုင်ခွင့်တွေကို Federal အစိုးရကဝင်ရောက်ဆွတ်ဖက်တဲ့စီမင်းစည်းကမ်းတွေနဲ့ညွှန်ကြားချက်တွေကိုရပ်ပေါင်း300အတွင်းပြန်လည်တုံးသက်ဖို့ညွှန်ကြားချက်အမိန့်ကိုသမ္မတထရမ့်ကအိမ်ယူတော်မှာလက်မှတ်ရေးထိုးလိုက်တာပါ
။ Executive order I'm signing today.is another critical
ဒီနေ့ကျွန်တော်လက်မှတ်ထိုးလိုက်တဲ့ညွှန်ကြားချက်ဟာအစိုးရအကြောင်းတွေမှာဒေတာဆိုင်ရာထိန်းချုပ်မှုပြန်လည်အနှင်းဖို့အတွက်တိတ်ကိုအရေးကြီးတဲ့ခြေလှမ်းတစ်ရပ်ပါပဲ
။အရင်အစိုးရလက်ထက်တုန်းကပြည်နယ်အစိုးရအကြောင်းတွေကို Federal အစိုးရစီကံနေနဲ့အညီလိုက်နာဖို့မမှန်မကန်ဖိအားပေးခဲ့တယ်လို့လည်းသဘရာထရန့်ပြောပါတယ်။
But we know that local communities do it best and know it best.
ဒေသဆိုင်ရာအတိုင်းအဝိုင်းကသာသူတို့အတွက်ဘာကအကောင်းဆုံးဆိုတာသိပြီးသူတို့ဘာသာသူတို့အကောင်းဆုံးလုပ်နိုင်တာပါ။ကျောင်းသူကျောင်းသားတွေအောင်မြင်ရေးထောက်ကူပေးနိုင်မဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့သက်ဆိုင်ရာဆရာဆရာမတွေကျောင်းသားမိဘတွေကိုစွမ်းရည်မြင့်တင်ပေးရမယ့်အချိန်ရောက်နေပါပြီ
။အစိုးရဌာနတွေအတွင်းဖြတ်သိမ်းပြဖို့လိုအပ်တဲ့အစီအစဉ်တွေကိုအကြံပြုတင်ပြဖို့အတွက်Federal အစိုးရဌာနအားလုံးကိုပြီးခဲ့တဲ့တနင်္လာနေ့ကပဲသမ္မတထရမ့်ကညွှန်ကြားမိန့်လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခုပညာရေးဆိုင်ရာအမိန့်ကိုလည်းထုတ်ပြန်လိုက်တာပါ။ပညာရေးဝန်ကြီးဌာနရဲ့လုပ်ငန်းတွေနဲ့ဝန်ထမ်းအင်အားအုပ်ဟာတည်ရသလားရှင်းချပြီးတော့သမ္မတဥပမအစိုးရလက်ထက်ချမှတ်ခဲ့တဲ့ Federal အစိုးရလုပ်ပိုင်ခွင့်တွေကိုရှင်းချနိုင်မဲ့မကြာခင်ကချမှတ်ခဲ့တဲ့ဥပဒေကိုရှေ့ဆက်အကောင့်တွေပေါ်သွားမယ်လို့ယူဆရပါတယ်။ဒါကိုပညာရေးဝန်ကြီး Bessie DeVos ကလည်းထောက်ခံပါတယ်
Each state and each school have different challenges.
ပ
ပြည်နယ်တစ်ခုချင်းကျောင်းတစ်ခုချင်းစီမှာကြုံရတဲ့ခက်ခဲတွေကမတူသလိုကျောင်းသားတယောက်ချင်းစီရဲ့လိုအပ်ချက်တွေကလည်းမတူဘူးလေဒီလိုမတူညီတဲ့လိုအပ်ချက်တွေနဲ့အညီဆောင်ရွက်ပေးနိုင်အောင်လို့အဖြေရှာကြရမှာပေါ့ရှင
်ဥပမာအစိုးရလက်ထက်တုန်းကတော့နိုင်ငံတော်ပညာသင်ကြားမှုနဲ့ဆံမွေးစစ်ဆေးတဲ့ပုံစံတွေတခုတည်းဖြစ်စေဖို့နဲ့လူမျိုးဘာသာကြားမှအခြေခံပုံမူတည်ပြီးကျောင်းသားတွေကိုခွဲခြားဆက်ဆံတာတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အနေနဲ့ဖက်ဒရယ်အစိုးရလုပ်ပိုင်ခွင့်နဲ့စီမင်းစည်းကမ်းတွေချမှတ်ကျင့်သုံးခဲ့တာဖြစ်ပါတယ
်။သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းငယ်ရင်ညီလာခံကိုမေလတတိယဘက်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းငယ်ရင်လုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ MCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းငယ်ရင်လုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။တရက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။မကြာခင်ထုတ်လွှင့်မယ့်တရက်လေလိုက်ဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတခါတော့မြန်မာနိုင်ငံဆန်ရသတင်းဒွာတစ်ပုဒ်ကိုတင်ပြပေးပါမယ်။ပြည်ပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာပြည်သူအကျိုးစီးပွားကိုကာကွယ်နိုင်တဲ့ခိုင်မာတဲ့မူဝါဒချမှတ်နိုင်တာမရှိသေးတဲ့အတွက် EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းတာကိုရပ်တန့်ထားဖို့အရပ်ဘက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ရင်းနှီးမြှုပ်နှံမှုကာကွယ်ပေးတဲ့စာချုပ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမှာပွင့်လင်းမြင်သာမှုအားနည်းတဲ့အတွက်လည်း EU ဥရောပသမဂ္ဂကော်မရှင်ကဖိတ်ကြားချက်ကိုအရပ်ဘက်အဖွဲ့အစည်းတွေဘက်ကတက်ရောက်ဖို့ညှင်းဆန်ထားပါတယ်။အသေးစိတ်ကိုမှတ်စုမှုတင်ပြပေးပါမယ်ရှင်။
ဧပြီလ28ရက်နေ့ကပြုလုပ်ခဲ့တဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအချင်းချုပ်ပြောကြားမယ့်အစီအစဉ်ကိုတက်ရောက်ဖို့ EU ဥရောပသမဂ္ဂကော်မရှင်ကဖိတ်ကြားချက်ကိုအရက်ဖက်အဖွဲ့အစည်းတွေကမတက်ရောက်ဘဲညှင်းဆန်ခဲ့ကြပါတယ်။အရက်ဖက်အဖွဲ့အစည်းတွေဖြစ်တဲ့ပေါင်ကူ၊ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်၊ဒုမြေကွန်ရက်နဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့တို့ကတက်ရောက်နိုင်ခြင်းမရှိပါဆိုပြီး EU ကိုအကြောင်းကြားလိုက်ပြီးတဲ့နောက်တောင်းဆိုချက်၅ချက်ပါတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးတန်းစင်ကဘာကြောင့်သူတို့အနေနဲ့ EU ရဲ့ဖိတ်ကြားချက်ကိုငင်းပယ်ရပါသလဲဆိုတာကိုအခုလိုရှင်းပြပါတယ
်။နိုင်ငံတွက်ကတော့ရင်းနှီးမြှုပ်နှံမှုနဲ့ဒီဝိုင်းဖွံ့ဖြိုးမှုကတော့အရေးပါတယ်ပေါ့နော်။ဒီပိုင်းနဲ့တမပါပဲကျွန်တော်တို့ဒီဝိုင်းငင်းဆိုင်ကိစ္စတွေ၊တိုင်းဒါကန်မြန်မာမှုကိစ္စတွေကိုတော့ဒီကိုနိုင်ငံမှာရှိတဲ့တရားစင်တာတွေကိုပြန်လို့ဒီလိုတက်ကျူးရှိအောင်စီမံခန့်ခွဲမယ်ဆိုတဲ့အကြိမ်ဆက်လို့ရတယ်။ကျွန်တော်တို့ဒီအများကြီးစဉ်းစားရမယ့်အခြေကာလမျိုးဖြစ်တယ်ပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့တိုင်းပြည်ရဲ့ဖြိုးဝိုင်းဖော်ပြမှုကိုဒီအဟံသာဖြစ်စေမယ်၊ချုပ်ကင်နိုင်မယ်၊သဘောတူညီမှုမျိုးတွေကိုကျွန်တော်တို့အင်မတန်သတိထားပြီးတော့ဒီသုံးသပ်ဖြစ်နေလို့မြင်တယ်ပေါ့။ဒီကိုယ့်ရဲ့မူဝါဒအချမ်းမတ်တဲ့နေရာမှာဒီအဟံသာဖြစ်မဲ့ကိစ္စမျိုးတွေဖြစ်တယ်ဆိုရင်ဒီကျွန်တော်နိုင်ငံဆိုအကျိုးမရှိဘူး။
အဓိကကတော့ဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်မဲ့အယက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေစေ။နောက်နိုင်ငံတွင်းကငြိမ်းချမ်းရေးကိုစ조사တည်ဆောက်နေကြရစေအနေထားမှာတိုင်းရင်းသားတွေရဲ့အခွင့်အရေးသဘောဆန္ဒတွေကိုအာမခံချက်ပေးနိုင်တဲ့ခိုင်မာတဲ့မူဝါဒတွေဥပဒေတွေချမှတ်နိုင်တာမရှိသေးတဲ့အတွက်အခုလိုမျိုးရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးတဲ့စာချုပ်ကိုလက်မှတ်ရေးထိုးခြင်းကိစ္စကိုတေချာဆန့်စစ်ဖို့အယက်ဖက်အဖွဲ့အစည်းတွေဘက်ကထောက်ပြလိုက်ကြတာဖြစ်ပါတယ်။ဒါ့အပြင်အခုလိုရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ပေးတဲ့သဘောတူစာချုပ်ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုရှင်းလင်းပြတာဟာပွင့်လင်းမြင်သာမှုအားနည်းတယ်လို့အရက်ဖက်အဖွဲ့အစည်းတွေကသုံးသပ်ကြောင်းဦးတန်းစင်ကပြောပါတယ်
။ဒီဆွေးနွေးပွဲတွေကပွင့်လင်းမြင်သာမှုမရှိဘူးဆိုတာအဓိကချက်ပေါ့နော်။ဘာကြောင့်ဆိုတော့ဖိတ်ချတာမှဥပမာကျွန်တော်ဆိုရင်တော့28မှာလုံမန်းဟောက်ရ28ရက်နေ့မှာရတယ်ပေါ့။ဒါပေမဲ့ဒီလိုရေးကြည့်တဲ့ဆွေးနွေးပွဲတစ်ခုပေါ့ဒီနိုင်ငံရဲ့အစည်းအဝေးတွေလည်းရေးကြည့်တယ်ပြောတယ်။ဒါနဲ့ကျွန်တော်တို့လက်ရှိသွားနေတဲ့ရေးချင်းကိစ္စတော့အတိုင်းပြည်ရဲ့ဒီအကူပြောင်းကာလမှာအရေးကြီးတဲ့အဖက်ရောက်မှုတွေဖြစ်နိုင်တဲ့အတွက်ဒီလိုမျိုးဆွေးနွေးပွဲတစ်ခုကိုဖက်ရောက်မဲ့သူတွေအနေနဲ့ပြေးချာချာ ိုလေးလာဘူးတော့အစီအစဉ်မှသာဆွေးနွေးတဲ့အချိန်မှာပေါ့နော်ဒီအိပ်ပဲပြည်ပြည်ဝဝဆွေးနွေးနိုင်တယ်လို့ထင်တယ်ဒါပေမဲ့ထိတ်တဲ့အချိန်ကာလရောအရင်ကတူတောင်းတယ်ပေါ့နော်ပြီးရင်အရင်တော့ဗားရီဆွေးနွေးသွားခဲ့တယ်ဆိုတာလေချင်းလင်းလင်းထုတ်ပြန်တာမျိုးမတွေ့ရဘူးဒီခြားနိုင်ငံနဲ့ဆက်လို့ရှိရင်ကျွန်တော်တို့နိုင်ငံနဲ့ဆွေးနွေးရဲ့ချက်အရင်ကပြုတ်ဝက်ပြီးတော့ကျွန်တော်တို့ဒီဝင်ငွေမှုမရှိတာတွေ့ရတယ်ပေါ့
အခုဆိုရင်တော့ EU ဥရောပတမကနဲ့မြန်မာနိုင်ငံကြားညှိနှိုင်းနေတဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတွေပြုလုပ်နေတာ၅ချိန်ရှိသွားပြီဖြစ်ပါတယ်။အခုလို EU အပါအဝင်မြန်မာနိုင်ငံတွင်နှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးစာချုပ်တွေချုပ်ဆိုတဲ့အခါမှာလည်းပြည်သူကိုပွေလင်းမြင်သာစွာချပြဖို့နဲ့ပြည်သူရဲ့သဘောထားဆန္ဒတွေကိုအလေးထားတောင်းခံစဉ်းစားပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။
ကျွန်တော်တို့အရေးပေါ်ဖက်ရှိတဲ့ကြောင့်ဒီဒွါလုံးတေချာသဘောပေါက်ဖို့လိုရပါတော့ပြီးလို့ရှိရင်ဒီကိုယ်နိုင်ငံဒီမော်ဒန်နဲ့ဆုံးဖြတ်ချက်ချမှတ်တဲ့လူတွေစီကိုနိုင်ငံသားတွေအခွင့်အရေးကောက်ွယ်ပေးမဲ့အချက်မျိုးတွေတောက်တာနေစဉ်းစားပြီးတော့ဆုံးဖြတ်ဖို့အတွက်ကျွန်တော်ပြင်ဆင်စကားပေးရမယ်ပေါ့နော်ပို့လို့ရှိရင်ဒီစာချုပ်မှာပါတယ်ပေါင်းမပြူပြီးရင်ချုပ်ဆိုထားတဲ့အချက်လက်တရားဒါမှန်ယူနားလည်းဖို့မလွယ်ကူတဲ့တိစ္ဆာမျိုးတွေဆိုလို့ရှိရင်ဒါမှတကယ်တကယ်ပို့ပြီးတော့သိလာဖို့အတွက်ဟိုအသိပညာပေးရတယ်ဒီအပြန်လည်ဆွေးနွေးရတယ်ပါချက်တွေကကျွန်တော်နိုင်ငံတဲ့အကျိုးရှိတယ်အကျိုးမရှိဘူးဆိုတော့တော့ချက်တွေထွက်လာဖို့အတွက်ဆွေးနွေးမှုတွေတကယ်တကယ်လုပ်ရအောင်မယ်ပေါ့နော်ဒါအချိန်ယူရမယ်လို့ထင်ပါတယ်
EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားညှိနှိုင်းထားတဲ့ EU မြန်မာနှစ်ဖက်ရင်းနှီးမြှုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ် Investment Protection Agreement IPA မူကြမ်းကိုပြည်သူအများသိရှိအောင်ချပြပေးဖို့နဲ့မြန်မာပြည်သူတွေနားလည်အောင်မြန်မာဘာသာနဲ့ထုတ်ပြန်ပေးဖို့မြန်မာအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုလိုက်တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကပံ့ပိုးပေးနေတဲ့မြန်မာနိုင်ငံရေးနဲ့အမျိုးသားညီညွတ်ရေးတည်ဆောက်တဲ့ဖြစ်စဉ်မှာတိတာတဲ့တိုးတက်မှုတွေမရှိမချင်းဒီညှိနှိုင်းမှုတွေကိုရပ်တန့်ထားဖို့ဆိုတဲ့တောင်းဆိုချက်၅ချက်ပါဝင်တဲ့ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂစီကိုအရက်ဖက်အဖွဲ့အစည်းတွေဘက်ကပေးပို့ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်စနေနေ့ညနေခင်း VOA Radio အစီအစဉ်ကိုနားဆင်နေကြတာပါနောက်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line 2 meter 24 25နဲ့32နဲ့ line 1 meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုကုအောင်လုံးကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားနောက်ဆုံးချင်းမစ်ဆိုင်တုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီအခံတင်ပြထားတဲ့အကြောင်းအင်ဂျီလိုကပြောလိုက်ပါရဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးကတော့ပြစ်လွတ်ပြီးတိတ်မချခင်မှာပဲကုန်းနှင်းမှာပြတ်ကျသွားခဲ့တာပါအမေရိကန်သမ္မတအင်ဂျီလိုပြင်ချဲရုံကထုတ်ပြန်ခဲ့တဲ့အချင်းယုံချင်းရဲ့ချက်ထဲမှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိရတဲ့အကြောင်းဖော်ပြထားပါရဲ့အမေရိကန်မှာကွန်ပျူတာပရိုဂရမ်မပါပဲကြားပြထောက်လန့်မှုတွေနဲ့ပတ်သက်လို့2013ခုနှစ်ထဲပြဿနာတွေပေါ်ခဲ့ရပြီးနောက်မှာပဲအခြေရင်ပြောစရာဖြစ်ရဆုံးကိစ္စတစ်ခုဖြစ်တဲ့ဒီစီစဉ်ကိုအမျိုးသားလူညွန့်အေဂျင်စီ NSA ကရင်ဆိုင်လိုက်ပါတယ်။အမေရိကန်ကစောင့်ကြည့်ထောက်လန့်နေပြီးနိုင်ငံချမှာရှိနေတဲ့သူတွေနဲ့ပတ်သက်လို့ရင်းညွှန်းဖော်ပြထားတဲ့အမေရိကန်နိုင်ငံသားတွေရဲ့အီးမေးလ်တွေတယ်လီဖုန်းကနေစာရေးဆက်သွယ်မှုတွေကိုကြားပြစုဆောင်းတော့မှမဟုတ်တဲ့အကြောင်း NSA ကမနေ့ကပဲကြေညာလိုက်တာပါ။ပိုယမ်မင်းကြီး Francis ရဲ့အချင်းနိုင်ငံတမန်ဝင်ခီးစဉ်ဒုတိယနင်းဖြစ်တဲ့ဒီနေ့မှာတော့ကာယုံမျိုးကအာဂစာဝင်ကြီးတွေမှာအချစ်လူတွေကိုတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ခောက်ကွင်းသောအမိုးပွင့်ကားလေးနဲ့အာဂစာဝင်တွေကိုရောက်လာတဲ့ပိုယမ်မင်းကြီးကိုတော့ဗာတီကန်လန်တွေအဝါရောင်ဘလုံးတွေခိုင်ဆောင်ထားတဲ့ထောင်နဲ့ချီပဲပြည်သက်ကနှုတ်ဆက်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ၄ရက်ကြာရှိတော်ရှာနိုင်ငံများအာဆီယံအသင်းရဲ့အစည်းအဝေးတွေနောက်ဆုံးနေ့ဖြစ်ကျင်းပနေတဲ့ထိပ်သီးညီလာခံမှာတော့မွေးဆွေဝါမောက်ခွန်မှုတွေရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖလာဗဲသမရကမင်းကွန်းထဲမှာအလေးထားပြောကြားဆောင်ပါတယ်။မွေးဆွေဝါမောက်ခွန်မှုတွေကဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာမဟုတ်လို့ပူပေါင်းဆောင်ရွက်မှုတွေနိုင်ငံရေးစံနာတွေနဲ့တိုက်ဖြတ်လို့ရနိုင်တဲ့အကြောင်းအာဆီယံလက်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမရရော်ဒရီဂိုဒူတာတီကပြောဆိုခဲ့တာပါ။ထိပ်သီးညီလာခံတက်ရောက်နေတဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အင်းရှေဖိလစ်ပိုင်နိုင်ငံကသမရဒူတာတီအဖြစ်ဗီယက်နမ်၊အင်ဒိုနီးရှား၊ဘရူနဲနိုင်ငံတွေကခေါင်းဆောင်နေတယ်လည်းတွေ့ဆုံခဲ့ပါတယ်။
တရင်အချင်းချုပ်ကိုကိုအောင်လုံးဦးကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှာမှဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ခဲ့တာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတို့ချိန်ညနေ 6:00 နာရီ9:00 နာရီ 9:00 နာရီ 19:00 19:00 19:00 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.